ဇူလိုင်လ18ရက်နေ့မနေ့တနင်္လာနေ့ညတုန်းကမိုးရွာသွန်းတဲ့အချိန်ကြောင့်မွန်ပြည်နယ်တန်ဖြူစရက်မြို့နယ်မှာရှိတဲ့အနေပိုင်းနေရာတွေမှာဒီကနေ့မနက်အစောပိုင်းကနေစလို့ရေကြီးနေတယ်လို့ဒေသခံတွေကပြောပါတယ်။တန်ဖြူစရက်မြို့နယ်ပင့ကျေးရွာမှာရှိတဲ့မြေနိမ့်ပိုင်းတွေမှာလည်းလမ်းမော်တွေအထိရေကြီးတာနဲ့နေအိမ်တွေထဲအထိရေဝင်တာတွေရှိလို့ယာယီရေပေးကူညီရေးစခန်းတွေစီကိုဒေသခံပြည်သူတို့ချို့ကိုပြောင်းရွှေ့ပေးထားရတယ်လို့ကိုရိုင်းကူညီပေးနေသူတဦးက VOA ကိုပြောပြပါတယ်။
ကျုပ်ကရေကြီးနေတော့မှလမ်းပေါ်မှာရေမြောက်နေတော့ပေါ့။ပင့ချင်းရောမဆိုရက်ွက်တွေရှိတယ်လေ။အဲ့ဒီရက်ွက်မှာမြေနိုင်နေရမှာရေကြီးများတယ်နော်။အခုတော့ရေတော့ပြန်မချဘူးမိုးအောင်နေတော့ပင်လေရေနည်းနည်းတက်နေလို့ဖြစ်နေတယ်။လမ်းမပေါ်မှာပင့နဲ့တော့ပြီးကြားမှာဆိုတော့မှဟိုရင်ဘတ်သေးလောက်ရှိတယ်။လေးပေကြော်ကြော်လောက်ရှိမှာ။တုံးနေရဆိုလူတို့မြောက်တယ်။ရေဝင်တဲ့အိုင်လည်းရှိတယ်။တောက်ပွေတော့ရှိမှာပါ။
ပင့ကျေးရွာကအင်ဂျင်200နီးပါးရေနစ်မြုပ်ခဲ့ပါတယ်။အဲ့ဒီလိုရေဘေးဒဏ်တင်ခဲ့တဲ့အိမ်ထောင်စုတွေကိုပင့ကျေးရွာကြက်တင်ရင်ဖျားကုန်းကယာယီရေဘေးစခန်းစီကိုပို့ဆောင်ပေးခဲ့တယ်လို့လည်းကူညီပေးသူကပြောပါတယ်
။ရေဝင်တဲ့အိုက်ကြရလူတွေကတချို့ကအဲ့ဒီမှာရှေ့ပြောင်းလိုက်ကြမှလည်းများတယ်အဲ့ဒီဖျားကြောင်မှာသတ်ထားတာ။အံကွတူပဲရေချီးတယ်ဆိုမှဘလောက်ချီးတော့ကျွန်တော်တို့မသိရဘူးကွာ။ကျွန်တော်တို့ဒီမှာလောက်နေဆိုတော့
တန်ဖြူစရက်မြို့နယ်ပေါင်းစိန်တတာကာလန်လဲဒီကနေ့မနေ့အစောပိုင်းကရေကြော်နေတဲ့အတွက်ရေငယ်တွေသွာလာဖို့ခက်ခဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နောက်ပိုင်းမှာရေကနည်းနည်းပြန်ချခဲ့ပါတယ်။ဒါပေမဲ့မိုးထက်ပြီးတော့ရွာပြီးတော့ရေပြန်တက်မှာကိုစိုးရိမ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကာလန်အနီးဝန်းကျင်ကအနေပိုင်းနေရာတွေမှာတော့အခုထက်ထိရေတက်နေစေဖြစ်ပါတယ်။ရေဝင်နေတဲ့အိမ်တွေကလည်းရှိနေတော့မယ်လို့တန်ဖြူစရက်ဒေသခံတဦးကပြောပါတယ
်။ဟိုလုံးဝကျလာရေလို့မဟုတ်ဘူး။လမ်းပေါ်မှာတော့ရေရှိသေးတယ်။ဟိုကားကသွားလို့ရတယ်ဒါပေမဲ့မိုးကတော့ရွာနေသေးတာဖြစ်တဲ့အတွက်ဟိုအချိန်မီမိုးကဒီမိုးသေးသေးမဲမဲထွက်ရတယ်ပြန်တက်လာနိုင်တယ်ရက်ကွက်တွေထဲမှာလည်းရေရှိသေးတယ်လုံးဝအမြုပ်ကြီးတော့မဟုတ်ဘူးဝင်နေကြီးအိမ်ထဲကိုဂျီဝင်ဟိုဂျီဝင်တဲ့အိမ်လေးတွေကရှိနေသေးတယ်ဟိုဘုံကြီးကျောင်းတွေရှိတယ်ဟိုညမှာဟိုဒီဘုံကြီးကျောင်းတို့ဟိုဝင်နေရှိနေတယ်အဲဒီမှာဟိုစုံစားဆောင်ထဲမှာရေရှိနေတယ်အနေပိုင်းတော့သံကြမ်းမျိုးရဲ့အနေပိုင်းတော့ဖြစ်တယ
်။မွန်ပြည်နယ်တန်ဖြူစရက်မှာအခုလိုမိုးများပြီးတော့ရေကြီးတာကတော့မိုးရာသီမှာပုံမှန်လိုဖြစ်လေရှိပါတယ်။မြို့တော်မြို့နယ်နဲ့ရေးမြို့နယ်မှာရှိတဲ့မြေနေမိုင်းရက်ွက်တွေထဲမှာလည်းရေတက်လာတဲ့အတွက်ဒေသခံတွေဘေးလွရာကိုရွှေ့ပြောင်းနေရတယ်လို့ဒေသခံတွေကပြောပါတယ်။မိုးလင်ဝသနဲ့ဇလားဗေဒဦးစီးဌာနရဲ့မနေ့ဖြန်မနေ့အထိမိုးရွာသွန်းမဲ့ဒေသအလိုက်ခန့်မှန်းချက်ထဲမှာတော့မွန်ပြည်နယ်မှာနေရာကွက်ပြီးတော့မိုးကြီးနိုင်ကြောင်းထုတ်ပြန်ထားပါတယ်။မြဝကျွန်းပေါ်မုတ်တမခွေမွန်တနင်္လာကြီးကံယိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်ဒီမှာလဲတခါတရံမိုးသက်လေပြင်းကြရောက်ပြီးတော့လှိုင်းကြီးမယ်လို့ခန့်မှန်းထားပါတယ်ပင်လယ်လိုင်းအမြင့်က6ပေကနေ12ပေအထိရှိနိုင်တယ်ဆိုပြီးတော့လဲသတိပေးထားပါတယ်ရှင်